မြောက်ကိုရီးယားနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုရှုံးချတဲ့ကုလသမဂ္ဂရဲ့တက္ကသိုလ်ကဆုံးဖြတ်ချက်ကိုထောက်ခံကြတဲ့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေဆိုးရွားတဲ့အကျိုးဆက်တွေနဲ့ကြုံရမယ်လို့မြောက်ကိုရီးယားကပြင်းထန်တဲ့စကားလုံးတွေနဲ့ကြေညာချက်တစ်ခုထုတ်ပြန်လိုက်ပါတယ်။ဒီလိုမျိုးလက်တော့ပြန်မှုချင်းကြောက်တာဟာမကြခင်မှာပဲနျူကလ িয়ার စမ်းသပ်မှုတစ်ခုလုပ်ဖို့ရှိတယ်ဆိုတာကိုအချက်ပေးလိုက်သလိုဖြစ်ပါတယ်။မြောက်ကိုရီးယားအမျိုးသားကာကွယ်ရေးကော်မရှင်ကရှားရှားပါးပါးထုတ်ပြန်သွားတဲ့ဒီကြေညာချက်မှာတောင်ကိုရီးယားလိုမျိုးအမေရိကန်ရဲ့မဟာမိတ်တွေဟာအဆင့်အတန်းမရှိသူတွေလို့ပြောထားပါတယ်။ထွက်ပြေးသွားတဲ့မြောက်ကိုရီးယားတွေကလည်းလူတန်မှုမရှိသူတွေလို့ဆိုပါတယ်။အမေရိကန်ပြည်အောင်စုနဲ့သူ့ရဲ့နောက်လိုက်တောင်ကိုရီးယားနဲ့ဂျပန်တို့ဟာအပြင်းထန်ဆုံးအပြစ်ဒဏ်ကနေပြီးလွတ်မြောက်နိုင်မှာမဟုတ်ဘူးလို့လည်းမြောက်ကိုရီးယားကပြောပါတယ်။လူခွင့်ရေးချိုးဖောက်မှုတွေအတွက်မြောက်ကိုရီးယားအစိုးရကို ICC နိုင်ငံတကာပြစ်မှုတရားရုံးမှာတင်မှုကိစ္စအတွက်လုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်ဖို့တိုက်တွန်းခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားကအခုလိုမျိုးချင်းချောက်လိုက်တာပါ။နောက်ကိုရီးယားအစိုးရဟာနိုင်ငံရေးအကျဉ်းသားတသိန်းကျော်ကိုဖမ်းဆီးထားပြီးတော့တပ်ဖြတ်နှိပ်စက်အဓမ္မကျင်နာတွေအပြင်အဓမ္မကိုဝင်ဖြတ်ချခိုင်းတာတွေလုပ်တယ်လို့လည်းသူတို့ဆွဆွဲခံထားရပါတယ်။ဒီလိုမျိုးလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြောက်ကိုရီးယားရဲ့ကြေညာချက်မှာငင်းဆိုထားပြီးတော့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုလည်းပယ်ချထားပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုကိုတိုက်ခိုက်တာဖြစ်ပြီးတော့စစ်ကြေညာချက်ဖြစ်တယ်လို့လည်းမြောက်ကိုရီးယားကအဆိုပါတယ်ရှင်။